လောင်နိုင်ငံမှာရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာဒီကနေ့ဗုဒ္ဓဟူးနေ့မှာတော့ရှေးဟောင်းလွမ်ပရာဘန်မြို့ကိုသွားပြီးတော့သမ္မတရဲ့အစီအစဉ်တစ်ခုဖြစ်တဲ့ဝိုင်စီလီအရှိတောင်အရှာလူငယ်ကောင်းဆောင်များအစီအစဉ်ထဲမှာပါဝင်တဲ့လူငယ်တွေနဲ့ရင်းရင်းနှီးနှီးတွေ့ဆုံအမေးအဖြေလုပ်ဖို့အစီအစဉ်ရှိပါတယ်အင်္ဂါနေ့ကတော့အာရှပစိဖိတ်ဒေသဘက်ကိုမဟာဗျူဟာမြောက်အမေရိကန်ရဲ့အာယုံစိုက်မှုပြောင်းခဲ့တဲ့အတွက်ရေရှည်အကျိုးသက်ရောက်မှုတွေရှိလာလိမ့်မယ်ဆိုတော့မိန်ကုန်းကိုဖီယန်ချမ်းမြို့တော်မှာပြောကြားခဲ့ပါတယ်။နောင်ရစုနှစ်အတွင်းမှာအာရှပစိဖိတ်ဒေသဟာအမေရိကန်အတွက်ရောကမ္ဘာကြီးအတွက်ပါပိုတော်မှအရေးပါလာလိမ့်မယ်လို့အစိုးရတာဝန်ရှိသူတွေစီးပွားရေးခေါင်းဆောင်တွေကျောင်းသူကျောင်းသားတွေလူလူအခြေပြုအဖွဲ့ခေါင်းဆောင်တွေနဲ့အမျိုးသမီးအဖွဲ့ဝင်တွေစုစုပေါင်းပါဝင်တဲ့ပရိသတ်တစ်ထောင်လောက်ကိုလာအိုအမျိုးသားယဉ်ကျေးမှုခန့်မှကြီးမှာမိန့်ခွန်းပြောကြားခဲ့တာပါအမေရိကန်ပြည်ထောင်စုရဲ့အနာဂတ်သာယာဖို့နဲ့လုံခြုံဖို့အာရှပစိဖိတ်ဒေသနဲ့ထိတွေ့ဆက်ဆံရေးဟာတိတ်အရေးကြီးတယ်လို့သမ္မတအိုဘားမားကပြောခဲ့ပါတယ်လက်ရှိတာဝန်ထမ်းနေတဲ့အမေရိကန်သမ္မတတွေထဲမှာပထမဆုံးလာအိုနိုင်ငံကိုတွားရောက်တဲ့သမ္မတအိုဘားမားဟာလာအိုသမ္မတနဲ့လည်းအင်္ဂါနေ့ကတွေ့ဆုံပြီးတော့အကြမ်းဖက်မှုတိုက်ခိုက်ရေးလူကုန်ကူးမှုနဲ့ခက်တဲ့ကြေးကျွံပြုခံရမှုတွေအဆုံးသတ်ရေးတို့အတွက်ပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုတဲ့အကြောင်းဆွေးနွေးခဲ့ပါတယ်အမေရိကန်တို့ကြေချခဲ့တဲ့ဘုံးတွေကိုရှင်းလင်းရေးအတွက်လာမယ့်3နှစ်အတွင်းမှာဒေါ်လာ60မီလီယံသုံးဆွဲဖို့သမ္မတကကြေညာပါတယ်။တခါစက်တင်ဘာ9ရက်နေ့ကျရင်တော့လာအိုနိုင်ငံကအင်ရှင်အဖြစ်ကျင်းပတဲ့အာဆီယံထိပ်သီးနဲ့အရှေ့အာရှထိပ်သီးစည်းဝေးပွဲတွေကိုသမ္မတအိုဘားမားတက်ရောက်မှာဖြစ်ပါတယ်ရှင်။